တရုတ်နိုင်ငံအရှိဘက်ကမ်းလွန်ဒေသမှာကုန်တင်သင်္ဘောကြီးတစ်စင်းနှိမ့်မြုပ်သွားတဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးပြီး10ဦးပျောက်ဆုံးနေကြောင်းတရုတ်အစိုးရပိုင်းဆင်ဟွာသတင်းမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဇေကျန်းခရိုင်တိုင်ယူမြို့နယ်ရေမှန်60နဲ့ညီမျှတဲ့169ကီလိုမီတာအကွာအဝေးမှာလူ15ဦးပါတဲ့အဲဒီကုန်တင်သင်္ဘောဒေသဆန်တော်ကြီးမင်းနဲ့၄နိုင်ခွဲလောက်မှာနှိမ့်မြုပ်သွားတာလို့တရုတ်ရေကြောင်းဆိုင်ရာအရာရှိတွေကကိုကာပီဆင်ဟွာသတင်းမှာဖော်ပြပါတယ်။အလျား80မီတာရှည်လျားတဲ့အဲဒီကုန်တင်သင်္ဘောဟာမြန်မာတင်မောဝန်ထမ်း14ဦးထိုင်ဝမ်2ဦးနဲ့ထိုင်ဝမ်ကျွန်းကောင်ရှိစစ်ကမ်းကနေထွက်ခွာလာတယ်လို့ဆိုပါတယ်။အခုချိန်ထိတော့လူ4ဦးကိုကယ်တင်နိုင်ပြီဖြစ်တယ်လို့ဆိုပါတယ်။ပလောက်ကျွန်းမှာမပုံတင်ထားတဲ့အဲ့ဒီတင်ပေါ်နှိမ့်မြုပ်သွားတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းမှာအကူအညီဆောင်ရွက်ဖို့ကမ်းခြေဆောင်တပ်ဖွဲ့တင်ပေါ်နဲ့လေယာဉ်တွေကိုအခင်းဖြစ်တဲ့နေရာတွေကိုဆစ်လွတ်ထားကြောင်းထိုင်ဝမ်အမျိုးသားကယ်ဆယ်ရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။